ပြည်ခရဲကျွန်လာကမြန်မာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော်ကန်အီရိုဂျာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တနိုင်းမြို့မှာလာရောက်ဆေးဘေးရှောင်ဒုက္ခသည်တွေအတွက်ရှေ့ခါပြက်လက်နေပြီးတော့ဆောင်းကာလာအတွက်အဝတ်ထည်နဲ့စောင့်တွေအရေးတကြီးလိုအပ်နေတယ်လို့တနိုင်းဆေးဘေးရှောင်ဒုက္ခသည်များဆောင်းဆောင်ရေးကော်မတီကပြောပါတယ်။အဲ့ဒီဒုက္ခသည်တွေအတွက်အစိုးရကရောတခြားအကူအညီပေးတဲ့အဖွဲ့တွေဖက်ကပါကူညီထောက်ပံ့မှုတွေမရှိတဲ့အတွက်အခက်အခဲတွေရှိနေပါတယ်။အပြည့်စုံကိုတော့မမမြင့်ခိုင်ကတင်ပြထားပါတယ်ရှင်။
အခုနှစ်ဇွန်လတုန်းကမြမစစ်တပ်နဲ့ကချင်လက်နက်ကိုင်အဖွဲ့ KIA တို့ကြားစစ်ရေးတင်းမာမှုတွေကြောင့်တနိုင်းမြို့ပေါ်ကိုအိုးအိမ်ဆုံးခွာထွက်ပြေးလာကြတဲ့စစ်ဘေးရှောင်ဒုက္ခသည်တထောင်နီးပါးလက်ရှိမှာစာဝတ်နေရေးအတွက်အရေးပေါ်အကူအညီလိုအပ်နေတာပါ။ဆောင်းရာသီဝင်လာပြီးဖြစ်တာနဲ့အတူစားရေးသောက်ရေးအပြင်အနွေးတွေဆောင်စားတဲ့ပစ္စည်းတွေအလွန်အမင်းလိုအပ်နေတယ်လို့တနိုင်းစစ်ဘေးရှောင်ဒုက္ခသည်များစောင့်ရှောက်ရေးကော်မတီဥက္ကဋ္ဌတင်းအုပ်ဆရာ GD ကအခုလိုပြောပါတယ
်။ဟာကိုကျွန်တော်တို့ကအခုအချိန်နဲ့ပြည်တော့ရစ်ခါပြတ်နေတယ်အလူရှင်နေမလားတော့ဝကြသွားပြီကျွန်တော်တို့နှစ်ပတ်သာတော့ပဲဆန်ရှိတော့တယ်ကျွန်တော်တို့ကအများဆုံးကရစ်ခါပြတ်သွားရင်ဒုက္ခရောက်မှာပဲဒါကအဓိကအချက်ပဲကျွန်တော်တို့အတင်းတော်လဲတင်းတုံနေဖြစ်နေတော့နေရာပေးထားတယ်လို့ပဲကျွန်တော်တတ်နိုင်တယ
်တနိုင်းမှာရောက်ရှိနေတဲ့စပေးဆောင်ဒုက္ခတွေတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာ၅လကျော်ရှိနေပြီဖြစ်ပေမဲ့အခုချိန်အထိအစိုးရဘက်ကရော KIO ကရောတမိုင်းမှာရှိတဲ့စစ်ဘေးရှောင်တွေအတွက်အကူအညီပေးတာမရှိဘူးလို့လည်းသူကဆိုပါတယ
်အစိုးရတော့ကျွန်တော်တို့ကြည်လာကိုမရှိသေးဘူးအကူအညီဖို့တော့မပြောနဲ့လာကိုမရှိတာသူတို့လာကြည့်ရင် ID scan ဖြစ်လာတယ်ကျွန်တော်တို့ ID scan လို့လည်းတတ်မှတ်ထားတာလည်းမရှိဒုက္ခကြေတော့ဒုက္ခကြေပဲအစိုးရအနေနဲ့တော့ကျွန်တော်တို့အတိအမှန်မပြုတ်ဘူးမပြုတ်လဲသူတို့နေရက်ကိုပြန်လို့မှမရတာ
တနိုင်းမြို့ပေါ်မှာလာရောက်တင်းရှောင်နေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအနေနဲ့အစိုးရမဟုတ်တဲ့လူမှုကူညီရေးအဖွဲ့အစည်းတွေကပေးတဲ့အထောက်ပံ့တွေအပေါ်အဓိကမိခိုနေရတာဖြစ်ပြီးနိုင်ငံတကာအဖွဲ့အစည်းတွေစီကလည်းကူညီထောက်ပံ့မှုတွေမရကြပါဘူးတနိုင်းနှစ်ချင်းခရီးရန်အတင်းတော်ရဲ့စစ်ဘေးရှောင်စခန်းတာဝန်ခံမလန်ဘရန်ရှောင်ကတော့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
ခေခေရတော့ဆုံးပါပဲလုံးလုံးဆရာတော့တားဆရာတောက်ဆရာအစလောက်ဝက်15ရက်လောက်ဇာလောက်ပဲဇာတော့ရနောက်မှအခုကဆောင်းတွင်းလည်းရောက်လာပြီဆိုတော့တော်တော်အေးတဲ့ဇံကိုခံနေရတယ်သူတို့အဲ့ဆောင်းကပြောနေလို့အဝအစားတွေအနှွေးထည်တွေကတော့တော်တော်လေးတက်တလို့လိုအပ်မဲ့အခြေအနေရှိတယ်အဲ့ဒါကိုလည်းကျွန်တော်လုံခဲ့တဲ့ပတ်သုံးက KPC မှာတော်ပြီးမှတော့ပြင်ပြထားပြီးပြီလောက်အကူကြီးပေးလာမလဲတော့မသိတော့ဘူးဆရာမကြီ
းကြီးခဲ့တဲ့စက်တင်ဘာလတုန်းကတနိုင်းစစ်ဘေးရှောင်ဒုက္ခသည်တွေနေရပြန်လာရင်းနဲ့ပတ်သက်ပြီးကချင်ဘာသာရေးအဖွဲ့တွေကချင်ငြိမ်းချမ်းရေးအဖွဲ့တာဝန်ရှိသူတွေနဲ့အစိုးရတပ်မတော်တို့ညှိနှိုင်းခဲ့ကြပြီးမြည်လည်မှုမရခဲ့ပါဘူးတပ်မတော်အနေနဲ့မြေပြင်အခြေအနေအရဒေသခံတွေရဲ့ရွာအနီးမှာရှိနေတဲ့တပ်တွေကိုဖယ်ရှားပေးဖို့မဖြစ်နိုင်ဘူးဆိုတာကြောင့်ဒေသခံတွေအနေနဲ့နေရမပြန်ရဲကြဘူးလို့လည်းဆရာ GD ကပြောပါတယ်
အခက်ခဲတော့ကျွန်တော်တို့ဟိုတစ်ခေါက်က PCG နဲ့ KBC တို့ RC တို့အားလုံးသူ့ပေါင်းပြီးမှတစ်ခေါက်အစိုးရနဲ့တစ်ခေါက်ဆိုင်တည်ကြည့်ရဒါမှမဟုတ်ကျွန်တော်တို့အခွင့်မရဘူးသူတို့ကစစ်တပ်ကတစ်ခါထူထားတဲ့နေရာကနေရာချထားဆိုပြန်ထုတ်ဖို့တော့လုံးဝလုတ်ဘူးလေအဲဆိုတော့ကျွန်တော်တို့ပြန်မှုခက်တယ်အဲစစ်တပ်နဲ့ GIA နဲ့နိုင်ပြီးမှသူတို့ကချင်းချင်းနေရာဖေချသမသားတဲ့နေရာမှာစောင့်ကြအဲ့ဆိုတော့ကောင်းတာပေါ့
လက်ရှိတနိုင်းမျိုးပေါ်မှာစစ်ဘေးရှောင်ဒုက္ခတွေ900နီးပါးကျန်ရှိနေသေးပြီးစစ်ဘေးရှောင်တွေကိုကချင်ခရစ်ယာန်အသင်းတော် KBC ကစောင့်ရှောက်ပေးထားတာပါအာဏာပိုင်တွေဘက်ကစစ်ဘေးရှောင်စခန်းအဖြစ်ဆောက်လုပ်နေထိုင်ခွင့်မပြုတာကြောင့်ဒုက္ခသည်တွေအနေနဲ့လက်တလုံးမှာအမိုးအကာလုံခြုံမှုမရှိဘဲနေထိုင်နေကြရတာလည်းဖြစ်ပါလိမ့်ရှင်